တနင်္ဂနွေလုံးပြစ်ခတ်ရဆက်ရေးသဘောတူဆချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်တီးခေါင်းဆောင်တို့ရဲ့အရေးပေါ်အစည်းအဝေးကိုဇွန်နိုင်လ၁၀ရက်နေ့ကနေ၁၁ရက်နေ့အထိကီရင်အမျိုးသားအစည်းအရုံး KNU ဌာနချုပ်ရှိရာလော်ခီလာစခန်းမှာကျင်းပခဲ့ပါတယ်။ဒီထက်မှာ NCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ရဲ့စိန်ခေါ်မှုပြဿနာတွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP အဖွဲ့ဝင်တချို့ဖန်စီခံရတဲ့ကိစ္စတွေမှာငြိမ်းချမ်းရေးဆွေးနွေးမှုတွေကိုမထိခိုက်အောင်ဆောင်ရွက်ဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးကိုတရက်ခွဲကြာကျင်းပပြုလုပ်ခဲ့ပြီးမှတော့မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်၈ဖွဲ့ကြားမှဖြစ်ပွားနေတဲ့ပြဿနာတွေကိုနိုင်ငံရေးအရဆွေးနွေးအဖြေရှာတဲ့ဤကိုတုံးပြီးလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီး NCA လက်မှတ်ရေးထိုးထားတဲ့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့နိုင်ရကဘုံမူကြီးခေါ်စာကအခုလိုပြောပါတယ်
မြစ်ပြမှာကျွန်တော်တို့ဒီနှစ်တည်းမှာဆက်လက်ရင်ဆိုင်သွားမယ်စိတ်ကောင်းမှုတွေနဲ့အရှိလုံးအပင်တွေတို့အဖွဲ့ဝင်ဖြစ်ွက်ကြမှာဒီအကောင့်တေဘောရညာမှာပါလေဒီ NCA အကောင့်တော့ရှိတဲ့အဖြစ်ငေါ့လေးတွေပါညာကိုနှိမ့်ဖြူရှာဖို့အတွက်ပြီးတော့ရေးဖို့ွားလာဖြစ်ပါတယ်ဒီ NCA မှာဘယ်လမ်းမှယူတော့တဲ့အဖွဲ့ရှိဖြစ်ွက်နေဒီမှတော့တော့လကောင်းပါလေအစိုးရနဲ့တော့လကောင်းအခုမှတော့နှိမ့်ဖြူရှာတယ်မဲ့မကင်းတဲ့အခုကိုကျွန်တော်တို့ပေါ်ထုတ်ထားပြီးတော့ရှာပြရမယ်။နောက်မှဒီလိုအခြေခံမျိုးတွေသူ့ကိုတွေ့တဲ့နင်းတာကိုကျွန်တော်ကခြုံငုံပြီးတော့နေချမ်းရေးကိုလည်းဟိုမတိခတ်အောင်အတကလည်းဒီလိုပြဿနာလေးပေါ်ရဖြစ်အခြေချတဲ့နင်းတာလေးအောင်အဲ့ဆမျိုးကိုကျွန်တော်ဆင်းရဲသွားတယ်ဆရာမ
။ဆွေးနွေးပွဲအတွင်းမှာတော့အဖြစ်ခက်ရစေးလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ရဲ့အနာဂတ်အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီထဲမှာဒီဇင်ဘာလ9ရက်နေ့တုန်းက NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ထဲမှာပါတဲ့ရခိုင်လွတ်မြောက်ရေးပါတီ ALP ကဘုံမူကြီးအဆင့်ရှိသူအပါအဝင်၃ဦးဟာစနက်၁၉လက်နဲ့တူကရင်ပြည်နယ်ဖမ်းအမ်မြို့မှာဖမ်းဆီးခံရတဲ့အခြေအနေတွေမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABS ရဲ့ကဘူဟိုကော်မတီဝင်ရဲဘော်မင်းထေးဟာဒီဇင်ဘာလ၂၈ရက်နေ့ကကချင်ပြည်နယ်လိုင်ဇာမြို့အတွာစိန်လုံပူးပေါင်းဂိတ်မှာမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့ဖမ်းဆီးခံရတဲ့အခြေအနေတွေကိုလည်းခြုံငုံပြီးဆွေးနွေးဖြစ်ခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့ဝင်တွေလွတ်မြောက်နိုင်မဲ့အခြေအနေကတော့နိုင်ငံရေးပြည်လည်မှုအခြေအနေပေါ်မှာမူတည်ပါတယ်ဆိုပြီးဘုံမူကြီးခေါ်ကကအခုလိုပြောပါတယ်
။နိုင်ငံရေးအရကျွန်တော်တို့ဒီဆိုပါဘောအပြားငါအရေးထားမှုပေါ့ဗျာ။အဲ့ဒါမျိုးတွေရလို့ရှိရင်ဒီလိုသစ္စာမျိုးတွေကကျွန်တော်တို့ကဆက်လက်ဖြည့်ရှင်းသွားနိုင်တဲ့ဟာဖြစ်ပါတယ
်။၂၀၁၈ခုနှစ်အစပိုင်းမှာလုပ်တဲ့အရေးပေါ်အစည်းအဝေးမှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေကြားမှာဒီလိုပြဿနာမျိုးတွေမဖြစ်ပေါ်အောင်တော့လှုပ်ဆောင်ဖို့အတွက်မူတွေကိုအခိုင်အမာချမှတ်ရေးဆွဲထားတယ်လို့လည်းဆိုပါတယ်။အနာပိုင်းတွေကတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အသင်းအဖွဲ့တွေနဲ့ဆက်နွယ်သူတွေဖြစ်အရေးယူလေးရှိတဲ့မတရားသိမ်းဥပဒေပုံမှန်ဆက်ခွန်တစ်ကိုတော့စစ်အစိုးရအဆက်ဆက်လက်ထက်မှာကလေးကရှင်းသုံးလာခဲ့တာဖြစ်ပါတယ်။နိုင်ငံရေးတကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အမျိုးသားပြန်လည်တင့်မြတ်ရေးကြိုးပမ်းနေတဲ့ကာလမျိုးမှာဒီလိုအရေးယူတာဟာမဖြစ်သင့်ဘူးဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါ။ပြီးခဲ့တဲ့နှစ်တွေတုန်းကတော့လက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီခေါ်ရှမ်းပြည်တက်မတော်တောင်ပိုင်း RCSS SSA တောင်ပိုင်းကရင်အမျိုးသားအစည်းအရုံး KNU နဲ့နောက်ထပ်ကရင်လက်နက်ကိုင်အဖွဲ့နှစ်ဖွဲ့တို့ကိုလည်းမတရားအသိမ်းဖြစ်ကနေအစိုးရကပယ်ဖျက်ပေးခဲ့တာဖြစ်ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကို2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။